ဒီနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်ကနေသမ္မတကိုမဲပေးရွေးချယ်ခဲ့ပြီးမှာတော့ NLD ပါတီကဦးထင်ကျော်ဟာဆန္ဒမဲ360နဲ့နိုင်ငံတော်သမ္မတတက်မတော်သားအစုအဖွဲ့ကတင်တဲ့ဦးမြင့်ဆွေဟာ213မဲနဲ့ဒုတိယသမ္မတဖြစ် NLD ပါတီကဦးဟင်နရီဗန်တီယူကတော့89မဲနဲ့ဒုတိယသမ္မတ200ရဲ့အတွက်ရွေးချယ်ခံရပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်အတွင်းဒီမိုကရေစီနီလန်တကြားလူထုကရွေးချယ်တင်မြှောက်ခဲ့တဲ့အရက်သားသမ္မတဦးထင်ကျော်ကိုမြန်မာနိုင်ငံတဝန်းသားမကနိုင်ငံတကာကပါဂုဏ်ပြုကြိုဆိုကြပါတယ်အထူးသဖြင့်တော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီရွေးချယ်တင်မြှောက်ခဲ့တဲ့သမ္မတဦးထင်ကျော်ကိုတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကကြိုဆိုကြောင်းပါတီရဲ့ပြောခွင့်ရသူဦးဟန်ရွှေကပြောပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပေါ့လေဆွတ်တော်200ပေါင်းကနေပြီးတော့ဒီဦးထင်ကျော်ပေါ့ရေချင်းရှိရှိနဲ့ပေါ့လေရွေးချယ်တင်မြှောက်ပေးလိုက်တာဖြစ်တဲ့အတွက်ကျွန်တော်တို့ပါတီကကြိုဆိုပါတယ်ဆိုတဲ့ဟာကိုပြောလိုပါတယ်ဦးထင်ကျော်ကိုလည်းပဲကျွန်တော်တို့ congratulation လုပ်ပါတယ်လို့ကျွန်တော်တို့ပြောလိုပါတယ်ခင်ဗျာပရမတ်လွတ်တော်တွေကပြောထားသလိုပေါ့ဗျာပြည်သူ့တန်လွတ်တော်တန်ဆိုတဲ့ဒီဖော်ဝုန်းတဲ့ညီပြည်သူရဲ့အကျိုးစီးပွားကိုသာဥထိတ်ထားပြီးတော့ဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့အစားအမတန်ကောင်းမှနေပါပါဒါကြောင့်မလို့ကျွန်တော်တို့ကတော့မျှော်လင့်ပါတယ်အဲခုနလိုပဲလုံနိုင်ပါသလိုလည်းပဲပြည်သူရဲ့ကိုယ်စားဆုတောင်းပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျာရှမ်းမြူသားဒီမိုကရေစီပါတီ SNLD ကလည်းဥထင်ကျော်ကိုနိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်တဲ့အတွက်ကိုယူဝမ်းမြောက်ကြောင်းတဲ့အတူအစိုးရတဲ့အတူနိုင်ငံအရေးတွေကိုလက်တွဲပူးပေါင်းလှုပ်ဆောင်သွားမယ်လို့ရှက် SNLD ပါတီရဲ့ပြောခွင့်ရသူဦးဆိုင်ညွတ်လွင်ကပြောပါတယ်
။ဥတင်ကျော်တမရကြီးဖြစ်သွားတဲ့အတွက်ကျွန်တော်တို့ SNLD ကနေပြီးတော့ကိုယူပါတယ်ဝမ်းလဲဝမ်းပါပါတယ်။ကျွန်တော်တို့ခေါင်းဆောင်ပိုင်းနေနေလဲသူနဲ့လည်းရင်းနှီးပြီးသားဖြစ်တဲ့အတွက်ပူပြီးတော့မှကျွန်တော်တို့အတွက်အားရကျေနပ်မှုဖြစ်ပါလိမ့်ခင်ဗျာ။ဆိုရတဲ့နဲ့ကျွန်တော်တို့လက်တွဲရမှာပေါ့။အစိုးရရဲ့ policy ကဘယ်လိုချလာမလဲမသိဘူး။အခုလောလောဆယ်ကျွန်တော်တို့ကြည့်နိုင်တာတော့မြန်မာဒီမိုကရေစီဖွဲ့ချုပ်ရဲ့ manifesto ပေါ့နော်အဲ့ဒါတော့ပဲကြည့်လို့ရတယ်အစိုးရတကယ်ဖွဲ့ပြီးပြီဆိုတော့မှပဲပြောနိုင်မှာဖြစ်ပါတယ
်အမျိုးသားဒီမိုကရေစီအင်အားစု NTF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကတော့ဒီကနေ့ဟာ88ဒီမိုကရေစီရဲ့လှုပ်ရှားမှုကြီးရဲ့အောင်မြင်မှုအမှတ်တိုင်တစ်ခုဖြစ်တယ်လို့သူကပြောပါတယ်ဒါကြောင့်နိုင်ငံရဲ့ရှေ့အနာဂတ်တွေမှာဒီမိုကရေစီရေးငြိမ်းချမ်းရေးနဲ့အတူစစ်မှန်တဲ့ Federal ပြည်ထောင်စုထူထောင်ရေးတွေကိုသမ္မတဦးထင်ကျော်ကအောင်မြင်စွာဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်
။အဲထူးခြားတာကတော့ဒီခေတ်မှာ Democracy Party တခုကနေပြီးတော့ပြည်သူ့အနိုင်ပေးထားပြီးတော့ဒီပါတီကနေတင်ထားတဲ့သမ္မတဖြစ်တဲ့အတွက်ကြောင့်မလို့ရှေ့ရှေ့ရှေ့ကျွန်တော်တို့မျှော်လင့်ချက်ကြီးကိုအဖြစ်ရှိနိုင်တဲ့အဖြစ်ရောက်သွားပြီတဲ့ကျွန်တော်တို့အားကြိုးစိုးရမှာပဲဖြစ်ပါတယ်။အဲနောက်ပြီးတော့ရှေ့ပြီးမှာပေါ့ညီညာရင်ယူရေးဒီမိုကရေစီရေးနဲ့ပြည်ပြည်တော်စုကြီးဖြစ်ဒီအတွက်မရအနေကဥဆောင်သွန်းနိုင်လိမ့်မယ်လို့လည်းကျွန်တော်တို့မျှော်လင့်နေပြီးတော့ကအကျိုးဆုံးကွန်ဖျူရှင်းဖြစ်ပါတယ်။ဟောညီညာရေးမပါဘဲနဲ့ရှစ်ခီးရဆက်လို့မရပါဘူး။ညီညာရေးပြီးမှဖွံ့ဖြိုးရေးနဲ့ဒီမိုကရေစီကိုကျွန်တော်တို့သွန်းနိုင်မှာဖြစ်ပါတယ်။ထို့နည်းတူစွာပဲပြည်ပြည်တော်စုကိုမရောက်နိုင်ဘူးဆိုရင်လည်းပဲပေါ့ရတဲ့နိုင်ငံရေးပြည်လမ်းကြောင်းမှာပဲပေါ်လာမှာမဟုတ်ပါဘူး။အဲဒီဖြစ်မှာတော့ဖြစ်ရင် NLD ပါတီရဲ့တရားရည်တဲ့သမ္မတဦးထင်ကျော်ဟာဒီစားတွေကိုအောင်မြင်အောင်ဆောင်ရွက်နိုင်မဲ့အပုပ်ကိုဖြစ်မယ်လို့လည်းကျွန်တော်မျှော်လင့်ယုံကြည်စေရှိပါတယ
် NTF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေပါရှင်ဒါဟာနှစ်ပေါင်း90ကျော်အတွင်းအသက်နဲ့သွေးပေါင်းများစွာပေးဆက်ခဲ့ရတဲ့ဒီမိုကရေစီအောင်မြင်မှုမှတ်တိုင်ဖြစ်ပြီးတော့သူတို့အနေနဲ့လည်းအစိုးရတဲ့အနေနဲ့ရင်ဆိုင်နိုင်ရတဲ့အခက်အခဲတွေကိုလက်တွဲပူးပေါင်းဖြေရှင်းသွားမယ်လို့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကလည်းပြောပါတယ်
ကျွန်တော်တို့အနေနဲ့ဝမ်းတာတယ်လို့ပြောရမယ်ဝမ်းလည်းဝမ်းတာတယ်ဂုံလည်းဂုံရယ်ပေါ့နော်ကျွန်တော်တို့ဟိုတိုင်းပြည်ရဲ့ပြည်သူရဲ့ကိုယ်စားပေါ့ဒါကြောင့်လဲဆိုတော့နှစ်ပေါင်း54နှစ်ကျော်ကျော်ကြာပြီးတဲ့အခါမှာပထမဆုံးအကြိမ်ကျွန်တော်တို့တိုင်းပြည်မှာအရသာသမရာဖြစ်လာတာဖြစ်တယ်နောက်တစ်ခုကတကယ်အရသာသမရာဖြစ်လာရုံနဲ့မဟုတ်ဘူးပေါ့နော်ကျွန်တော်ရေရှိတမုတ်ကြီးရေးအတွက်ဆိုရင်တော့ဒါမှတ်တိုင်တစ်ခုခိုင်းရမှာဖြစ်နိုင်တယ်လို့ကျွန်တော်ယုံကြည်တယ်အစိုးရအသစ်အနေနဲ့သူဆောင်ရွက်ဆရာတွေတိုင်းပြည်မှာအများကြီးရှိနိုင်တယ်လို့ကျွန်တော်ယူဆအဲ့အများကြီးကမှသူဘလို့ခက်ခဲတွေဘလို့ချက်တွေတွေ့မှာဆိုတော့ကျွန်တော်တို့မမျှော်မှန်းနိုင်သေးဘူး။တပြိုင်တည်းတည်းမှာကျွန်တော်တို့တိုင်းပြည်မှာလည်းပဲ constitution ရအောင်ပဲကျွန်တော်တို့စစ်တပ်ကဆက်ပြီးတော့အာဏာရှိနေတဲ့အနေအထားဖြစ်တယ်။အဲ့တော့စစ်တပ်နဲ့ဒီတက်လာတဲ့အရတအစိုးရအကြားမှာဘလို့ tension တွေရှိမယ်ဆိုတာပြောလို့မရဘူး။ဘလို့ပဲဖြစ်ဖြစ်ကျွန်တော်တက်လာတဲ့အစိုးရကဒီမိုကရေစီကိုရောင်းလဲလှုပ်ရှားမှုတွေအတွက်ဆက်လက်ကြိုးစားသွားမယ်ဆိုရင်အဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်လို့ကျွန်တော်တို့တက်နိုင်တဲ့ကျွန်တော်တို့နေရာကျွန်တော်တို့အခက်ကံမှာနေပြီးတော့ပူပေါင်းဆောင်ရွက်ဖို့အချိန်နဲ့ရှိပါလေ။မဟုတ်ဘူးငြိမ်းချမ်းရေးနဲ့ပတ်သက်လို့ပဲဖြစ်စေ၊တိုင်းပြည်ဒီမိုကရေစီနဲ့ပတ်သက်လို့ပဲဖြစ်စေ၊နောက်ကြုံတွေ့ရမယ့်စိန်ခေါ်မှုတွေမှာ အတူတကလက်တွဲပြီးတော့အရင်ဆိုင်နိုင်ဖို့ကျွန်တော်ကြိုးစားသွားမှာဖြစ်တယ်ဆိုကျွန်တော်ပြောချင်ပါတယ
်။လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောပါရှင်။လာမယ့်မတ်လ18ရက်နေ့မှာကျင်းပမယ့်ပြောင်စုလွှတ်တော်အစည်းအဝေးမှာတော့တမရတစ်ကပြည်ထောင်စုဝန်ကြီးဌာနအရေးအတွက်အမိတွေနဲ့အတူအစိုးရအဖွဲ့ဝန်ကြီးတွေရဲ့အမိတွေကိုလွှတ်တော်တင်သွင်းရမှာဖြစ်ပါတယ်။နိုင်ငံတော်သမ္မတအနေနဲ့လုပ်ငန်းတာဝန်တွေကိုဒုတိယသမ္မတနှစ်ယောက်ထံကိုခွဲဝေခန့်အပ်ရမှာဖြစ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေတွေကအခန်း3ပုံမှ83အရသမ္မတဟာအခြေအနေနဲ့အကြောင်းအကျောင်းသမ္မတရာထူးကိုတာဝန်ဆက်လက်မထမ်းဆောင်နိုင်ခဲ့ဘူးဆိုရင်ဒုတိယသမ္မတတစ်က9ရက်ကနေ28ရက်အတွင်းသာယာယီသမ္မတအဖြစ်ခိတ္တတာဝန်ယူခွင့်သာရှိတာဖြစ်ပါတယ်ရှင်။